ကချင်ပြည်နယ်ကနမ်တီမြို့နယ်မှာဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွဲခဲ့ပြီးဖမ်းဆီးခံရတာတွေရှိတယ်လို့နမ်တီဒေသခံတယောက်ကပြောပါတယ်
ဒီနေ့ဟာကျွန်တော်စံပါပြရတယ်စံပါကရှိနိုင်ခွဲဆက်ဖြစ်တယ်ကျွန်တော်ဖြိုခွဲရတာ၄နိုင်ကျော်ခဏလေးပြင်းပြရွာခဏလေးတတ်တဲ့အချိန်မှာသူတို့နောက်ကနေရေကားတစ်စီးရေကားတစ်စီးရယ်စစ်ကားတစ်စီးရယ်သူတို့ကအမလူအင်အားများတယ်သူတို့ကမကောင်းကမကောင်းရေးတယ်လာပေါင်းတယ်ဒီတက်မှာဖန်စီခွဲဆောင်တာပေါ့လေနော်အဲ့ဒါလာဖြိုခွဲရိုက်လိုက်ရနေတယ်ပေါ့လေနော်အစအမီကမင်းကလေးကိုပါရလေရတယ်လို့ပြီးတော့ကျွန်တော်တို့လည်းရေးခံရခါလေဒီနမ်တီဒီနမ်တီပါအကုန်လုံးတင်းညက်ခဲနဲ့ပြန်ပြီးမှလမ်းတွေကပါရတာလာပါဆိုလမ်းတွေပါလေကိုပိတ်ကြောက်ခဲတယ်ကိုပိတ်ပြီးမှပြန်သွားတောင်းဆိုရရပါတို့ခုနှစ်ယောက်ယောက်ျားလေးခုနှစ်ယောက်ဝင်းကလေးစီယောက်ခုနှစ်ယောက်ကိုတတိတော့ခါလိုမျိုးလိုက်ဖို့ပေါ့နော်အဲ့ဒါမျိုးဝင်းခံကြည့်တယ်ခိုင်းနေပါထိုးပြီးမှပြန်ပြေးတယ်
ကချင်ပြည်နယ်မြစည်းနားမြို့ပေါ်မှာလဲအာဏာရှင်ဆန့်ကျင်လှုပ်ရှားမှုကိုအာဏာပိုင်တွေဘက်ကဖြိုခွင်းခဲ့ပေမဲ့ဖမ်းဆီးတာတွေမရှိဘူးလို့လဲကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG တာဝန်ရှိသူဦးလွန်မိုင်ခွန်ကြားကပြောပါတယ်
။ဟောဒီတဲ့တော်မှာနမရ300လောက်ပေါ့လေအဲ့ဒါလူစုကြီးမှသူတို့ထွက်ခါနီးမှာပဲဒါလူအုပ်ကိုပြန်ဖြိုခွင်းလိုက်တာဆိုတော့ဖဲတည်ရတယ်ကြာ။အဲ့ဒါခုပြောဟုတ်ကဲ့ခုရှိသေးတယ်ကျွန်တော်ဘာမှမချနိုင်သေးဘူးကြာ။
ရှမ်းပြည်နယ်တောင်ပိုင်းကတောင်ကြီးဘက်မှာဆိုရင်လည်းလက်ရှိအချိန်ထိအာဏာရှင်ဆန့်ကျင်လှုပ်ရှားမှုအတွင်းဖမ်းဆီးခံရသူ60နီးပါးရှိနေသေးတယ်လို့ဖမ်းဆီးခံရသူအရေးလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဒေါခင်မမိုးကပြောပါရယ
်ရှမ်းပြည်တောင်ပိုင်းတစ်ခုလုံးမှာကျမတို့ဆန္ဒအနေနဲ့လက်ရှိလိုက်ပေးနေတာ30လောက်အခြားသောရှင်တွေအဖွဲ့အစည်းတီးတွေကလည်းအဲ့လိုလိုက်ပေးနေကြတယ်ရောရှိတယ်ရှင်တရားတော့မပြည့်လောက်ဘူးတင်လေရှင်ဘန်းခတ်လာတဲ့လူတွေကလေဟိုကတော့တော့ရှိကြလိမ့်မယ်အလုံးပေါင်းတော့50-60လောက်တော့ရှိပါလိမ့်မယ
်ပြီးရတဲ့ရပိုင်တွေကပြစ်ခတ်မှုတွေကြောင့်တည်ဆုံးသူတွေဖမ်းဆီးခံရသူတွေရှိခဲ့တဲ့သခိုင်းတိုင်းဒေသကြီးမုံရမြို့နယ်အတွင်းမှာတော့အာဏာပိုင်တွေကမျိုးရင်းတက်ဆွဲထားတာတွေရှိပေမဲ့ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုပြစ်ခတ်ဖြိုခွင်းတာတွေမရှိဘူးလို့မုံရဒေသခံတဦးကပြောပါတယ
်ဟိုဟာဒီနေ့ကဒီဟိုအေးတဲ့မှာညီနေတာပြပြီးခွဲသွားတာပဲကြာသူတို့ကလည်းသူတို့နေရာပါသူတို့ဟိုဟာတက်ဆွဲထားတာပဲကျွန်တော်တို့ကအဲ့ဒီဘက်မသွားဘူးကို့ဘာလဲရက်ွက်ထဲမှာတဲအိတ်တွေကားတဲ့နေရာမှာပြတာဗျာပြီးတော့ညီနေတာပဲခွဲရတယ်ဗျဟုတ်အင်အားကောင်းတာပါတယ်ဖြည်းဖြည်းကောင်းနေတယ်ပါပဲ
ဖေဗရူလာ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကစန္ဒပြသူတွေကိုဖမ်းဆီးထားတဲ့အရေးအတွက်2600ကျော်သွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်